တာရှင်များမင်္ဂလာပါရှင်ကျမတို့လူအဖွဲ့အစည်းလူဘဝကပြေးလမ်းတစ်ခုလိုပါပဲပန်းတိုင်ကိုမရောက်မချင်းမယံမနာပြေးနေကြရတာပါဒီထဲမှာလက်ဆင့်ကမ်းပြေးပွဲနဲ့တူတဲ့ခေတ္တဝင်ကိုတမိုင်းဥဆောင်ခဲ့သူတွေကမျိုးဆက်သစ်တွေကိုကမ်းပေးခဲ့ကြပါတယ်တာမန်ခိုင်ခန့်တဲ့ခြေထောက်တွေနဲ့တူတဲ့ယုံကြည်ချက်ကိုငဲမြန်စွာစုပ်ကိုင်ပြီးပန်းတိုင်ကိုမရောက်မချင်းလက်ဆင့်ကမ်းပြေးနေတဲ့သူတွေကျမတို့မြန်မာနိုင်ငံမှာအများကြီးရှိပါတယ်ပြေးလမ်းပေါ်မှာလဲကျကြံ့ရစ်ခဲ့သူဘေးထွက်သွားသူဆက်မပြေးနိုင်တော့တဲ့သူတွေရှိပေမဲ့လည်းပန်းတိုင်မရောက်မချင်းပြေးနေကြသူတွေလည်းရှိနေပါတယ်ပြေးလာခဲ့တဲ့ပြေးလမ်းအပေါ်ဂုံယူရင်းကိုစီကနေညိုးဆက်တစ်ကိုတတ်နိုင်သလောက်အကောင်းဆုံးနဲ့အောင်မြင်မှုကိုလက်ဆင့်ကမ်းကျင်သူမြစ်စီမသတင်းဌာနရဲ့အတိုင်ပင်ခံအက်ဒီတာမသင်းသင်းအောင်အကြောင်းတင်ပြပါရစီမသင်းသင်းအောင်က1986မှာစီးပွားရေးအဓိကပညာရပ်နဲ့ဘွဲ့ရခဲ့ပါတယ်1989မှာစည်ရင်းကင်အဖြစ်စက်မှုတစ်ဝင်ကြီးဌာနမှာအလုပ်ဝင်လုပ်ခဲ့ပါတယ်ရှစ်လေးလုံးအရေးတော်ပုံကြီးမှာသူကနိုင်ငံဝန်ထမ်းဖြစ်နေပါပြီဒါပေမဲ့နိုင်ငံအရေးဟာနိုင်ငံဝန်ထမ်းတွေမှာလဲတာဝန်ရှိတယ်ဆိုတဲ့အသိအမြင်ကြောင့်မြန်မာနိုင်ငံကြီးမှာပါဝင်ခဲ့သူဖြစ်ပါတယ်။၈ရက်၈လ88မှာမင်္ဂလာတုံဘက်မြောက်အုတ်ကလာဘက်ကနေအဖြူအစိမ့်ဝေကျောင်းသားကျောင်းသူတွေခြိတက်လာကြပါတယ်။ကုတ်ကန်းလမ်းစုံဘက်ကိုလာနေကြတဲ့မြင်ကွင်းရုံးပေါ်ကနေမတ်တင်းတင်းအောင်မြင်ရပါတယ်။ကဘာအေးစီဒီလန်းဘုံကျောင်းရှိမှာစစ်တပ်ကကျောင်းသားလေးတွေကိုတားဆီးလိုက်ပါတယ်။စစ်ကားပေါ်မှာကတ္တရာလမ်းပေါ်မှာစစ်သားတွေအပြည့်ပါ။တနတ်တွေကိုင်းဘက်နဲ့ရင်ဝကိုချိန်ထားတဲ့စစ်သားတွေကျောင်းသားတွေကိုဘလို့တားမြစ်ကြမလဲလို့ယင်းတထိတ်ထိတ်နဲ့ကြည်နေချိန်မှာပဲကျောင်းသားကျောင်းသူတွေကထိုင်းပြီးကတော့လိုက်ပါတယ်ဘလို့အမိတ်ရသွားတယ်တော့မသိဘူးကတ္တရာလမ်းပေါ်ကစစ်သားတွေကားပေါ်ပြန်တက်သွားကြပါတယ်စက်မှုတစ်ကနေဝန်ထမ်းတွေပါကျောင်းသားကျောင်းသူတွေနဲ့ပူးပေါင်းပြီးမြို့တော်ခမ်းမဘက်ကိုခြိတက်ခဲ့ကြပါတယ်စက်မှုတစ်ရုံးတဲ့နိုင်ငံဝန်ထမ်းဘဝကိုမတင်တင်အောင်အဲ့ဒီနေ့ကစလို့ထာဝရကြောခိုင်းလိုက်ပါတော့တယ်။မှောင်ကြီးဖြိုးပြမှာတော့ကုံစည်းတန်းမှာနေတဲ့မတင်းတင်းအောင်အိမ်ပြန်ခဲ့ပါတယ်။အိမ်ပြန်ချိန်မှာတော့ဖခင်လေးတပ်ဘူမှုကတမီးဖြစ်သူကိုအပြင်းမထွက်ရအမိတ်နဲ့တော့ခတ်ထားပါတော့တယ်။မြို့တော်ခမ်းမမှာဘာရီဖြစ်မလဲ။ဘာသာတွင်ကြားရမလဲလို့နားစွန်နေချိန်ညတကောင်ကြော်မှာအရေးတော်ပုံတပ်သားတွေကိုတနှက်နဲ့ပြစ်ဖြိုခွင်းလိုက်ပြီးဆိုတာမနဲ့အစောကြီးမှာတိလိုက်ရပါတယ်။မတင်းတင်းအောင်ကလူကိုချုပ်လို့ရမယ်စိတ်ကိုတော့ချုပ်ထားလို့မရဘူးအဖေဆိုပြီးမြို့တော်ခမ်းမရှိအရောက်သွားချိန်မှာကတ္တရာလမ်းမော်ကပြည်သူတွေရဲ့သွေးကိုမိသက်ပိုက်တွေနဲ့ထိုးဆေးကြောပြီးပါပြီကျွေးကြော်တန်နိုင်ငံတော်တချင်းတန်တနတ်တန်ငိုရှိုက်တန်တွေကိုနားထဲစွဲနေတဲ့မတင်းတင်းအောင်အရေးတော်ပုံတပ်သားအဖြစ်ပါဝင်ခဲ့ပြီးတမတ်ကတပ်ပေါင်းစုအနေနဲ့လှုပ်ရှားခဲ့ပါတယ်19ရက်နေ့မနက်မှာစစ်တပ်ကအာနာသိန်းနာကိုဆန့်ကျင်ပြီးဆန္ဒပြခဲ့တဲ့အကြောင်းမတင်းတင်းအောင်ကပြောပါလေ
။တန်းစီပြီးတော့မှာပေါ့နော်တမကရီအလန်နေကိုစီနဲ့တုတ်လဲတုတ်လိုက်ပေါ့နော်။ကျောင်းပေါင်းစုံကနေလာကြတယ်။ကျမတို့ကတမကတပ်ပေါင်းစုကနေပြီးတော့မှာနေ့လယ်လောက်အချိန်မှာခြိတက်လာတဲ့ဆန္ဒပြတဲ့လူကစူးလီဖျားနာဟာဘန်နူလာပန်းချံကနေကုံတယ်လမ်းမကိုကြွေပြီးတော့မှာပြန်ခြိတက်တာပေါ့
။မတင်းတင်းအောင်ကြီးပြင်းရတဲ့ခစ်ကအန်နီယေချာလူမလားမြောက်ရတဲ့ခစ်ဖြစ်ပါတယ်။ရှစ်လေးလုံးအရေးတော်ပုံကြီးကအမှောင်ကျနေတဲ့မြမပီအတွက်အလင်းရောင်ဖြစ်ခဲ့တယ်လို့ဂုံယူစရာနဲ့ကြေကွဲစရာတွေရောပြွန်းနေခဲ့ပါတယ်။ NLD ပါတီစတင်တီထောင်ချိန်မှာ NLD လူငယ်အဖြစ်ပါဝင်ခဲ့ပြီးရန်ကုန်တိုင်းအတွင်းစီယုံရေးဆင်းခဲ့ပါသေးတယ်။ဒီမိုကရေစီရရှိရေးအတွက်ဘလို့ကိစ္စရက်မျိုးကိုမဆူလှုပ်ချင်ကန်ချင်နဲ့မတင်းတင်းအောင်လက်နက်ကင်ဖို့ကိုလည်းရွေးချယ်ခဲ့ပါတယ်။အာနာရှင်ရဲ့တနက်ပြောင်းဝအောက်မှာလူတို့ကအသားပုံနဲ့တိုးပြီးဒီမိုကရေစီရဖို့တောင်းဆိုရတာကိုယင်နဲ့မေ့ဖြောက်လို့မရနိုင်အောင်ဖြစ်ခဲ့လို့အပြင်အဆက်အသွယ်တွေရှားပြီးအိန္ဒိယဘက်ကိုတောက်ခိုးဖို့ဆုံးဖြတ်ခဲ့သူဖြစ်ပါတယ်။အဲ့ဒီတုန်းကအိန္ဒိယဘက်ကိုပထမအတုပ်ရောက်သွားပြီးချိန်မှာအိန္ဒိယအစိုးရကကူညီမယ်စစ်တပ်တန်းပေးမယ်ဆိုတဲ့သတင်းကြောင့်ဒုတိယအတုပ်ထဲမှာမိန်းကလေးတဦးတည်းလိုက်ပါသွားသူဖြစ်ပါတယ်။မြန်မာပြည်နိုင်ငံကြီးကချင်းတောင်နှန်းရဲ့တဘာဝတရားလူပါပဲပေ6000ကျော်အမြင့်ရှိတဲ့တောင်နှန်းတွေကိုမိုးလာညူလာတိမ်လာမခွဲခြားနိုင်အောင်ရစ်ခွေစီးမျောနေပါတယ်ဒီမြင်ကွင်းကမတင်းတင်းအောင်ကိုရှေ့ပြေးနမိတ်အဖြစ်စီးကျူခဲ့ပါတယ် စ်တင်နန်းမတက်လိုက်ရပါဘူးတော်လှန်ရေးသမားမဖြစ်လိုက်ရပဲအိန္ဒိယနိုင်ငံထဲမှာဒုက္ခတွေပဲဖြစ်လိုက်ရပါတယ်ကြမ်းတမ်းတဲ့ဘဝကိုရင်ဆိုင်ရင်းရင်ထဲမှာတော့ဒီမိုကရေစီရေးဆိုတာကိုမေ့ပြောင်မထားနိုင်ခဲ့တဲ့မသင်းသင်းအောင်ကပြောပြပါတယ်
ဒီလူတွေကိုတော့မညမတာပဲနဲ့တနတ်နဲ့ပြစ်ရလားပေါ့နော်ဒီမိုကရေစီကတော့ဒီတိုင်းတော့ရမှာမဟုတ်ဘူးဒါကြောင့်မလို့ဒီစစ်အစိုးရကိုတော့လက်နက်နဲ့တိုက်မှရလိမ့်မယ်လက်နက်ကင်ပြီးတော့တော်လိုင်းလုံးမယ်ဆိုပြီးတော့မှအဲ့အချိန်မှာတောက်ခုကိုဆုံးဖြတ်ခဲ့တယ
်နောက်တစ်ပတ်မှာတော့မတင်းတင်းအောင်အိန္ဒိယမှာနိုင်ငံရေးအမြင်နဲ့အမျိုးသမီးအဖွဲ့ဖွဲ့ဖြစ်ပုံအကြောင်းအမျိုးသမီးတွေရဲ့အခန်းကဏ္ဍအကြောင်းဆက်လက်တင်ပြပါမယ်ရှင်